ထိုင်ဝမ်ရဲ့ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုနိုင်ငံကမိဖက်တွေနဲ့အတူထိမ့်သိမ်းဆောင်ရှောက်သွားမယ်လို့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကရှင်ရှူလေးရက်အခြေစိုက်စခန်းမှာလုပ်တဲ့အမျိုးသားညအကြိုအခမ်းပွဲမှာကတိပြုပြောဆိုခဲ့ပါတယ်
။民主自由的前線透過共同的價值跟國際的夥伴加強合作。
ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုဦးစားပေးထိမ့်သိမ်းထားနိုင်ရေးဆက်လက်ကြိုးစားမယ်အကြောင်းတူညီတဲ့စံထမှုတွေနဲ့အတူနိုင်ငံတကာမိဖက်တွေနဲ့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ပြီးကမ္ဘာအကျိုးစီးပွားအတွက်ပို့ပြီးတော့ဆောင်ရွက်မယ်လို့ထိုင်ဝမ်သမ္မတကပြောဆိုခဲ့တာပါ။တရက်ထဲမှာပဲလုပ်တဲ့တရုတ်ပြည်ရဲ့နောက်ဆုံးမင်းဆက်ကို1931ခုနှစ်မှာဖျောက်ချခဲ့တဲ့တော်လန်ရင်နေ့နှစ်ပတ်လည်အခမ်းအနားမှာတော့တရုတ်သမ္မတရှီကျင်းပင်ကထိုင်ဝမ်နဲ့ငြိမ်းချမ်းစွာပြန်လည်ပေါင်းစည်းနိုင်ရေးကတိပြုပြောပါတယ်။တရုတ်ပိုင်ရဲ့အဖြစ်ပြောထားတဲ့ထိုင်ဝမ်ကျွန်းနဲ့သတင်းတစ်ပတ်ကြာတင်းမာမှုဖြစ်ခဲ့ပြီးတဲ့နောက်မှာအင်အားသုံးမှုနဲ့ပတ်သက်ပြီးတော့တရုတ်သမ္မတကတိုက်ရိုက်ရည်ညွှန်းမပြောပါဘူး။ထိုင်ဝမ်ဘက်ကတော့ဒီမိန့်ခွန်းကိုမချေမနှက်တုံ့ပြန်ပြီးထိုင်ဝမ်ပြည်သူတွေအနေနဲ့ကိုယ်ပိုင်အနာဂတ်ကိုဆုံးဖြတ်ခွင့်ရှိချောင်းနဲ့တရုတ်ရဲ့နိုင်ထက်စီးနှင်းလောက်ရက်တွေကိုရှုတ်ချကြောင်းပြောပါတယ်။တရုတ်အစိုးရကိုရင်ဆိုင်ဖို့ဂရိနဲ့ပြီးခဲ့တဲ့နှစ်အတွင်းအပြတ်အသတ်ပြန်လည်ရွေးကောက်ခံခဲ့ရတဲ့ထိုင်ဝမ်သမ္မတဆိုင်ကိုခွဲထွက်ရေးသမားတို့အဖြစ်သတ်မှတ်ပြီးတရုတ်အစိုးရကဆွေးနွေးပြောဆိုဖို့ညှင်းဆိုထားပါတယ်။ထိုင်ဝမ်ဟာလွတ်လပ်တဲ့နိုင်ငံဖြစ်ကြောင်းတရားဝင်အမိကတရုတ်သမ္မတနိုင်ငံဖြစ်တယ်လို့လည်းထိုင်ဝမ်သမ္မတဆိုင်ကပြောဆိုခဲ့ပါတယ်ရှင်။